အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာမိနစ်တနင်္ဂနွေနေ့ကအင်အားဖြင့်ငလျင်လှုပ်ခတ်ခဲ့တာမှာအနည်းဆုံးလူ96ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒီအပန်းချေကျွန်းတွေကနိုင်ငံသားသားခီးသွားတထောင်ကျော်ကိုဘေးလွတ်ရာစပြီးပြောင်းရွှေ့ပေးနေပါတယ်။အမေရိကန်ဘူမိဗေဒလေ့လာရေးဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရမိနစ်တနင်္ဂ ဆိုတဲ့သတိပေးချက်တချို့ခဏတာယာယီထုတ်ပြန်ခဲ့ရပါတယ်။ငလင်ကြောင့်အနီးအနားကဂီလီကျွန်းပြင်ဘာလီကျွန်းစံဘဝကျွန်းနဲ့ရှေ့ဂျာဘာကျွန်းကတချို့နေရာတွေအထိပါရိုက်ခတ်မှုတွေရှိခဲ့ပါတယ်။လက်တလောဘေးလွရာရှေ့ပြောင်းမှုတွေကိုတော့လွန်ဘော့ကျွန်းအနီးကဂီလီအပန်းဖြေကျွန်းစုငယ်လေး၃ခုမှာအဓိကလှုပ်ဆောင်နေပါတယ်။ဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲကမ်းခြေငယ်လေးတွေမှာရှိနေတဲ့နိုင်ငံခြားသားခီးသွားတွေဟာအနီးနားကပိုကြီးတဲ့လွန်ဘော့ကျွန်းရှိရာကိုလှေငယ်တွေနဲ့ရွှေ့ပြောင်းဖို့အတွက်တန်းစီစောင့်ဆိုင်နေကြပါတယ်။အင်ဒိုနီးရှားဂါရုဒါလေးချောင်းလိုင်းကလည်းနေရာကနေထွက်ခွာဖို့ကြိုးစားကြတဲ့ခီးသည်တွေသွားလာရေးကူညီပေးနိုင်ရေးအတွက်လွန်ဘော့ကျွန်းကနေလင်းခီးစင်တွေကိုပုံမှန်ပြန်တန်းလာတဲ့ပို့ပြီးတော့ပြန်တန်းပေးနေတယ်လို့ပြောပါတယ်။ထိခိုက်ပျက်စီးမှုအများဆုံးဖြစ်တဲ့လွန်ဘော့ကျွန်းမြောက်ပိုင်းမှာတည်ဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအများဆုံးရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ရောပါရေးဆိုင်ရာအေဂျင်စီပြောခွင့်ရကပြောပါရယ်တည်ဆုံးသူတွေထဲမှာနိုင်ငံခြားသားတအုပ်မှမပါတဲ့အကြောင်းနဲ့တည်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသူကပြောပါရယ်ရှင်